အမေရိကန်သမ္မတဒေါ်နယ်ထရန့်ဘောတရားဆက်ဆိုအရင်းအယျလုံးဝစဉ်စတင်တော့မှာဖြစ်တဲ့အကြောင်းအလုပ်တော်ဦးဆောင်နေစီပလူစီကဒီနေ့ပဲကြေညာပါရဲ့ဖွဲ့စည်းပုံရှင်အဝင်နဲ့အညီသမ္မတဘောအရင်းယူနိုင်ရေးအလုပ်တော်တရားရေးကော်မတီကိုညွှန်ကြားထားကြောင်းပြောဆိုခဲ့တာပါသမ္မတရဲ့လိုရတရားဖွဲ့စည်းပုံရှင်အဝင်ကိုချုပ်ပေါက်တယ်ဆိုတာမမြင်နိုင်ကြောင်းလည်းအလုပ်တော်ဦးဆောင်ကပြောခဲ့ပါရဲ့နိုင်ငံရေးကြိုးမြတ်ရမယ်ဆောင်သွဲစစ်ဆင်မှုတွေလုပ်ပြီးဟိုယူကရိန်းကိုသမ္မတထရန့်ပြားပြည့်ရဟာတရားစွဲနိုင်လောက်တဲ့ပြည်မှုမျိုးတွေအကြောင်းဖွဲ့စည်းပုံအခြေခံဥပဒေကြီးဟာကျွမ်းကျင်တဲ့ပညာရှင်သရောကလွတ်တော်မှာထွက်ဆိုပြီးနောက်ပြန်မော်ရဲဒင်းလာရှင်းလင်းပွဲကျင်းပပြီးပြောဆိုလိုက်ကြပါသမ္မတရဲ့ Republican Party ကကိုယ်စားလှယ်ကိုတွေကဖိတ်ခေါ်ခဲ့တဲ့ဥပဒေပညာရှင်ကတော့သမ္မတဖို့အရေးယူရလောက်အထောက်အထားခိုင်လုံမှုမရှိတဲ့အကြောင်းပြောဆိုခဲ့ပါတယ် Harvard တက္ကသိုလ်ကဥပဒေပညာပါမောက်ခ Noah Feldman ကတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်တဲ့ဒုတိယဒုသမဟောင်းဂျိုးဘိုင်ဒန်ပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကိုမျိုးမသားတွေးဆောင်ခဲ့တာသမ္မတသူ့ဘော်အရေးယူဖို့ဖွဲ့စည်းပုံခြေရောင်းတွေကပြတ်ထန်းထားတဲ့ကြီးလေးတဲ့ရာဇဝတ်ပြုမှုကျိုးလွန်တာရောက်ကြောင်းမနေ့ကပဲလွတ်တော်ကိုယ်စားလှယ်ကိုပြောဆိုသွားတာပါစတာဖို့တက်သူကဥပဒေပညာပမောက်ကပမလာကာလန်ကလည်းအမေရိကန်သမ္မတအနေနဲ့ရွေးကောက်ပွဲကိုပြပကစွတ်တမှုတွေကနေကာကွယ်ပေးရမှာဖြစ်ပြီးဖိတ်ခေါ်တာမျိုးမဖြစ်တင်ကြောင်းလည်းပြောဆိုထားပါတယ်။ရောက်ကလေးလည်းကတူကဥပဒေပညာပမောက်ကမက်ကဂျာတ်ကတော့သမ္မတပေါ်အရေးယူရေးအောင်မြင်မှုမရခဲ့ရင်တရားစွဲဆိုဖို့လုပ်ငန်းစဉ်တစ်ခုလုံးဟာအတိတ်ပဲမဲ့ရရောက်နိုင်မယ်ဆိုပြီးအလွတ်တော်တရားရေးကော်မတီရှင်းမှာအဖွဲ့အစည်းကပြောရမှာသတိပေးထားပါတယ်။